အမေရိကန်တရားရုံးချုပ်အနေနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အခွန်ဆောင်ထားတဲ့မတ်တမ်းတွေကိုအောက်လွှတ်တော်ကော်မတီတစ်ခုကိုကြီးကြပ်ခွင့်ပေးလိုက်ပါတယ်။ဒီမိုကရက်တစ်ဦးဆောင်ထားတဲ့အောက်လွှတ်တော်ကော်မတီဟာနိုင်ငံရေးပြောကပါတယ်လို့ရီပပ်ဘလစ်ကန်သမ္မတဟောင်းထရမ့်ကပြောဆိုနေချိန်မှာပဲအခုလိုတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာတာပါ။သမ္မတဟောင်းထရမ့်ရဲ့6နှစ်စာအခွန်ဆောင်မတ်တမ်းကိုအောက်လွှတ်တော်ကော်မတီကတောင်းခံထားတာကိုအောက်တရားရုံးကနေဆိုင်းငံ့ထားတဲ့နောက်အခုတရားရုံးချုပ်တရားသူကြီးတွေကဒီတောင်းခံချက်ကိုခွင့်ပြုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတသက်တမ်းဝက်ရွေးကောက်ပွဲတွေပြီးတဲ့နောက်အောက်လွှတ်တော်ကို Republican Party ကပြန်လည်ထိန်းချုပ်တော့မှမို့အခုကော်မတီကနေလုပ်ငန်းတွေအဆုံးသတ်နိုင်ဖို့အချိန်သိပ်မကြံတော့ပါဘူး။သမ္မတဟောင်းထရမ့်ရဲ့ပြောခွင့်ရသူကတော့ဒါနဲ့ပတ်သက်လို့ချက်ချင်းတုံ့ပြန်ချက်ထွက်မလာသေးပါဘူး။သမ္မတထရမ့်ဟာသူ့ပိုင်ဆိုင်မှုတွေနဲ့သူ့ရဲ့အိမ်ခြံမြေလုပ်ငန်းအသေးစိတ်ကိုလျော့ဝှက်ထားပြီးသူ့ရဲ့နှစ်စဉ်အခွန်မှတ်တမ်းတွေကိုလည်းမထုတ်ပြန်ပေးခဲ့ပါဘူးခင်ဗျ။